မြန်မာနိုင်ငံမှာအခောက်ရွှေတစ်ချက်သားကို7.30ကျော်အထိဒီကနေ့ဈေးတက်သွားပါတယ်မြန်မာနိုင်ငံထဲမှာငွေစက္ကူအတူတွေလဲပတ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ရွှေဈေးတက်ပေမဲ့ရွှေဝယ်သူတွေအခုရက်ပိုင်းမှာများလာတယ်လို့ရွှေလုပ်ငန်းရှင်အသင်းက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမအီတန်စင်ပြောပြပေးပါရှင်
မြန်မာနိုင်ငံမှာမတ်လ18ရက်ကြာသပတေးတုန်းကအခောက်ရွှေတစ်ချက်သားကို30,600ကျပ်ထိဈေးတက်ခဲ့ပါသည်။မတ်လ16ရက်နေ့တုန်းကရန်ကုန်မှာအခောက်ရွှေတစ်ချက်သားစီ19,900ကျပ်ရှိခဲ့ရတာကနေ30ကျော်ဖြစ်သွားခဲ့တာပါ။ကမ္ဘာရွှေဈေးတက်နေတယ်လို့ရွှေဝယ်သူများလာတဲ့အတွက်မြန်မာရွှေဈေးတက်လာတာဖြစ်တဲ့အကြောင်းရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူဦးမျိုးမြင့်က VOA ကိုပြောပါလေ
။ကမ္ဘာရွှေဈေးလည်းပြန်တက်လာတယ်ဗျ။ကမ္ဘာရွှေဈေးလည်း1900အကျော်ကျော်ကနေပြီးတော့1,930ကျော်ကမ္ဘာရွှေဈေးလည်း20လောက်တက်တယ်ဗျ။နောက်ကင်းရတယ်ဒေါ်လာစီကတော့ပုံမှန်အတိုင်းပါပဲ။ကျွန်တော်အဲကောလာဟာတာလည်းပါပါလေဗျ။ကောလာဟာတာကြောင့်ဝယ်နည်းနည်းလိုက်တယ်ပေါ့။လိုက်ရဟိုထိုင်းနေမှာတုံကင်းနဲ့တန်းစီဝယ်တဲ့စနစ်တော့ဒီညနေပြဖြစ်နေတယ
်။မြန်မာနိုင်ငံထဲမှာငွေစက္ကူအတုတွေပြတ်နေတဲ့ဆွေသတင်းတွေထွက်ပေါ်နေတာကြောင့်ရွှေဝယ်သူတွေများလာနေတာဖြစ်ပါလေ။ဘူဘန်ကတော့ဒီလိုငွေစက္ကူအတူပြက်နေရဆိုတာနဲ့ပတ်သက်ပြီးတော့မဟုတ်မမှန်သတင်းလွှင့်သူတွေကိုအရေးယူသွားမယ်လို့တုံ့ပြန်ထားပါလေ။ဒိုင်းမက်ရွှေဝယ်သူများလာတာကငွေစက္ကူအတူတွေရှိနေတဲ့ဆိုရယ်စိုးရိမ်မှုတွေကြောင့်ဖြစ်တယ်ဆိုပြီးတော့ဦးမျိုးမြင့်ကပြောပါလေ
။ရောင်းတဲ့လူဘက်ကလည်းသူရှိတာတော့သူရောင်းပေးနေတာပဲကြံအဲ့ဒီဟာတော့ရောင်းတော့ရောင်းပေးနေပါလေ။ဟိုဆိုင်ကပြောင်းတော့ဖြစ်ပြီးပေါ့။ကောလာဟာလာရောက်တာဆိုတော့ပြောတယ်ကျွန်တော်တို့ရှိမှာတော့ဒီကွန်ပစ္စည်းကအလုံးလောက်ရှိပါတယ်ဗျာအရင်တော့ဝန်းနိုင်ကျဲပြီးတော့တက်တာပါညာမရှိနိုင်ပါဘူးဒီကောလာဟာလာလည်းပေါ့ဟိုကတော့တင်းတင်းထောက်ရှင်းနေပေါ့ရှင်းတော့လေလူတွေရဲ့ဟိုစိတ်ကလည်းတပြိုးတပြီးဖြစ်တာပေါ့လေအဲဒီရှိနေတူရတပါထောက်ပြီးတော့ပတ်သက်ထောက်ပြီးပြကြရအောင
်ကမ္ဘာရွှေဈေးကြောင့်မတ်လ10ရက်နေ့တုန်းကလေမြန်မာနိုင်ငံမှာရွှေဈေးတစ်ကျပ်သားကို7,300ကျော်ဖြစ်ခဲ့မှုပါလေကမ္ဘာရွှေဈေးကတော့တောင်စားကို American Dollar 1931နဲ့1936ဝန်းကျင်မှာပဲအတက်ကျဖြစ်နေပါလေကမ္ဘာရွှေဈေးကအစဘက်ကိုဦးတည်နေပြီပဲလေမြန်မာရွှေဈေးကတော့7,300ကျော်ဝန်းကျင်မှာပဲဆက်ရှိနေနိုင်တယ်လို့ရွှေဈေးကွက်လေ့လာသူမချောစုကပြောပါသည
်ဈေးကတော့ပြန်ကျမယ်လို့တော့ထင်တယ်ဘာဖြစ်လို့လဲဆိုတော့လေကမ္ဘာရွှေကလည်းအခုနည်းနည်းပြန်ကျနေကျမရှင်ကတော့20ကျော်နေသားပဲဒုဘဲပုံမှန်လေးပဲသွားနေရုံပဲဆိုတော့ထင်တယ်မှဟုတ်ကဲ့ဟုတ်ကျမရှင်ကတော့မနေ့ကဆိုရင် 92 ဖြစ်ကိုပြုတ်ဆင်းသွားတယ်ပေါ့နော်18နှစ်လောက်ဖြစ်ကိုပြုတ်ဆင်းသွားတယ်အဲ18နှစ်လောက်ဖြစ်ကိုပြုတ်ဆင်းသွားပြီးတော့ပြီးတော့ပြန်ပြီးတော့ကျန်တက်သွားတာပေါ့နော်အဲ့လိုအနေထားမျိုးလေးဖြစ်နေတာမှအဲ့ဆိုတော့ကျမရှင်လည်းကြရမယ်လို့တော့ထင်တယ်ကျမကတော့လေအဲ့လိုမျိုးဟုတ်ပေါ့
မြန်မာနိုင်ငံမှာဗန်စနစ်အပေါ်ယုံကြည်မှုကျဆင်းနေခြင်းငွေကြေးတက်နိုင်သူတွေကရွှေနဲ့အိမ်ချမ်းမြေလိုတန်ဖိုးကြီးပစ္စည်းတွေဝယ်ယူစုဆောင်နေကြပါလေအခုလည်းငွေစက္ကူတွေအပေါ်မှာယုံကြည်မှုပိုနည်းလာပုံရတဲ့အတွက်ရွှေစည်းတက်နေချိန်မှာတော့ရွှေဝယ်သူတွေများနေတာဖြစ်တဲ့ဆိုပြီးတော့စီးပွားရေးပညာရှင်တွေကသုံးသပ်နေကြပါလေရှင်